သမရဦးသိန်းစိန်အစိုးရကနေသမရတေဦးထင်ကျော်အစိုးရကိုချောချောမွေ့မွေ့အာဏာလွှဲပြောင်းလိုက်တဲ့အတွက်ပြည်တွင်းပြည်ပကမြန်မာနိုင်ငံသားတိုင်းရင်းသားတွေဝမ်းမြောက်နေကြတာတွေ့ရပါတယ်။ဒါနဲ့ပတ်သက်လို့အမျိုးသားတသက်တာစာပေဆုရှင်ကြပြဆရာကြီးကိုလေးအင်းဝကုံရင်ကအခုလိုဝမ်းမြောက်စကားဆိုပါတယ
်။ကျွန်တော်တို့ကအရက်သားသမတမမြင်ဘူးတာ50ကျင်းကြီးရှိပြီ။လူပြောအာဏာရှင်စင်းရက်တပါတီအာဏာရှင်စင်းရက်ပြည်အာဏာရှင်စင်းရက်အောက်ကျောက်ကျောက်လန်းလန်းချောက်ချောက်မွန်းမွန်းကြီးရရတာဗျာအခုကတော့ရှိတော့လို့ဒုတိယလွတ်လပ်ရေးကြိုက်ပွဲပြရတဲ့တံမိုးတွေမနှဲဘူးအဲ့တော့တော့ရှိနေရက်ဝဲနိုင်နဲ့ဦးထင်ကျော်ကိုရွေးရမှန်တယ်သူပြောတဲ့စကားရောရှင်းရှင်းလေးပါပဲသူကုတ်ကုတ်ပါပဲတားဆီးနေတဲ့ငါးဆောင်ချစ်ခွဲစည်းလို့မကြည့်မယ်နောက်တစ်ခါဒီမှုရှင်ရှင်လေးကိုမရောက်ရအောင်လွားမယ်ကျွန်တော်တို့ကတော့အားရှိ
ပါတယ်။ဗမာပြည်ကွန်မြူနတီပါတီပြောခွင့်ရပုဂ္ဂိုလ်ဦးဖိုးတန်ချောင်းကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အရင်ကတည်းကချမှတ်ထားတဲ့မူဝါဒတွေကိုဆက်ပြီးအကောင့်အထည်ဖော်သွားလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်။ဗမာပြည်ကွန်မြူနတီပါတီအနေနဲ့ကတော့နော်အခုဖြစ်စဉ်တွေကိုအကုန်လုံးစောင့်ကြည့်နေပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့တည်နိုင်တာကအပေါ်ယံအပြင်ပန်းဦးမယ်တည်နိုင်တယ်လို့ကျွန်တော်ထင်တယ်။တကယ်နောက်ကိုရနောက်ကျောင်းဟာဒီသတိချာမသိရဘူးကြ။ဒီတစ်ခါဖြစ်စဉ်တွေကတာမန်နားမလည်နိုင်တဲ့ကိစ္စကြီးတို့များတယ်ထင်အဲ့တော့ကျွန်တော်တို့အလိုလိုကူကူတော့ဖြင်းဖြင်းချက်ပေးတာမလုပ်ချင်ပါဘူးခင်ဗျအခုကလေးပြောနေတာတော့လည်းမှန်တာတွေပုံများမယ်ထင်ကျွန်တော်တို့ကတော့လက်တွေ့မှာကြည့်နေပါသေးတယ်ငင်းချင်းကိုဘယ်လိုအောက်ထည့်ဖို့မှလဲနော်ကျွန်တော်တို့သိခဲ့တဲ့အတိုင်းပဲပြီးတဲ့လေးကနှစ်ခါနေငင်းချင်းမှာတာဝန်ရှိတယ်ဆိုတဲ့လူတွေအစားတော့တော့ကြတဲ့အဖြစ်ပဲရောက်ခဲ့တယ်တကယ်တကယ်ငင်းချင်းကအမခံချက်မရှိသေးဘူးနောက်တစ်ခုကဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးဒါမှမဟုတ်ပြောင်းလဲရေးဆိုတာလည်းပတ်သက်လို့လည်းလက်တွေ့ကြတဲ့သူရှောင်းမှုမရှိဘဲနဲ့တကယ်ဘယ်လိုလုပ်မှလဲပါ냐ဆိုင်ပင်းတဲ့ဟာအတွေ့အကြုံကြာအမှန်ပြောတာဒါလည်းစောင့်ကြည့်ရအောင်မဟုတ်ကျွန်တော်ထင်တယ်လေနောက်တစ်ခုကကျွန်တော်တိုက်ပြီးမှာကပြည်သူလူထုရဲ့ဘဝနေထိုင်မှုအခြေအနေအင်မတန်ကိုစိုးစိုးဝါးဝါးဖြစ်နေပါတယ်အဲ့ဒါကြီးနဲ့ပတ်သက်လို့လည်းအထူးသဖြင့်တော်နေစေသားပြည်သူတွေနဲ့မြို့နေစေသားပြည်သူတွေရဲ့ဘဝပါအဲ့ဒါကြီးနဲ့ပတ်သက်လို့ဘာလုပ်ပြီးမယ်ဆိုတာမျိုးမကြားသေးဘူးအဲ့ဒါဒီလိုဒီအဖွဲ့ချုပ်အနေနဲ့အရင်တော့သူတင်ထားခဲ့တဲ့ပြည်သူတန်းကြီးသူရီမန်ချက်တွေတဲ့ဆက်ပြီးသွားလိမ့်မယ်လို့ကျွန်တော်မျှော်လင့်တယ်။အဲ့ဒါကိုအကောင့်တွေပေါ်မှလည်းလူသားဒီမိုကရေစီအဖွဲ့ချုပ်ဟာစစ်မှန်တဲ့ခေါင်းဆောင်မှုတစ်ခုရလိမ့်မယ်လို့ကျွန်တော်ဆိုချင်ပါတယ်။သူတို့တွေအနေနဲ့ ground check မဖြစ်ဘူးလူတွေလူထင်ပါတယ
်။ဒီမိုကရေစီပါတီဥက္ကဋ္ဌဦးသူဝေကတော့စိုးရသည့်လူသည့်ဖြစ်တဲ့အတွက်တိုင်းပြည်အတွက်ခွန်အားပေးနဲ့ဆောင်ရွက်နိုင်မယ်လို့ယူဆကြောင်းအခုလိုပြောပါတယ်။
သူပြောလိုက်တယ်မိန်းကွာပေါ့နော်သူရဲ့ human ကလေးကိုပြောလိုက်တာပေါ့နော်အဲ့ဒီဟာကကျွန်တော်အမြင်ကတော့ဒါသူတို့အစိုးရအဖြစ်ဆိုတော့ရှားမဲ့လုပ်ငန်းစဉ်လေးတွေကိုသူတို့တည်ကြည်တရားလုပ်လိမ့်မယ်လို့ထင်တာပဲနော်လူစစ်ဆိုတဲ့ခါကျတော့အားမှန်နဲ့လုပ်ပြီးတော့ဒီငင်းရည်တို့ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးတို့ပြန်လည်စစ်မြေရေးတို့ဆိုတဲ့လုပ်ငန်းတွေကအမြင်ကကောင်းတဲ့လက်ကမ်းတွေပဲလေနော်အဲ့ဒီကောင်းတဲ့လုပ်ငန်းတွေကိုလည်းစူးစမ်းပြီးတော့လုပ်မယ်လို့မြင်ပါတယ်နည်းနည်းဆိုတဲ့ခါကျတော့ဒါအော်မြေဘူးလာလာလည်းရှိပါတယ်ကျွန်တော်အမြင်ကတော့နံပါတ်1ကတော့ဒီငင်းရည်ရည်ဟာပို့ပြီးတော့ရေးကြည့်တယ်လို့ထင်တယ်ပေါ့နော်ငင်းရည်ရည်ကလည်းပဲတခါလမ်းကပွတ်နေပါပြီငင်းရည်ရည်ရပြီးလို့ရှိရင်လည်းပဲဒီမိုကရေစီဆိုတာကတော့ဒီမိုကရေစီထွန်းကားလာမှာပေါ့ဒီမိုကရေစီထွန်းကားလာရင်လည်းပဲအဲကျွန်တော်တို့ပြည်သူတွေမျိုးမနဲ့ဖက်ဒရယ်ပြောင်းစုလည်းတည်ထောင်နိုင်မှာပေါ့နော်အဲ့လိုဆိုလို့ရှိရင်ဘဝစီးပွားရေးတွေလည်းပဲကောင်းလာမယ်စီးပွားရေးကောင်းလာမယ်ဆိုလို့ရှိရင်တော့ဖြင့်ကြတဲ့လူနေမှုအစဉ်တိုင်းတွူလာမယ်အားလုံးပေါ့ဗျာအဆင်ပြေသွားမှာပေါ့အဲ့လိုကျွန်တော်ထင်ပါတယ်ကျွန်တော်အလားအလာကောင်းနေလို့မြင်ပါတယ်ပေါ့နော
်88မျိုးဆက်ကျောင်းသားကောင်းဆောင်တူဖြစ်တဲ့ကိုထေးကျွယ်ကလည်းသူ့အနေနဲ့ဝမ်းသာရတယ်လို့အမျိုးသားပြန်လည်တင်မြတ်ရေးဖော်ဆောင်မဲ့အစိုးရတဲ့အနေနဲ့ဖြစ်နိုင်ရင်အထွေထွေလူငင်းချမ်းသာခွင့်ကနေစတင်ဆောင်ရွက်တင်တယ်လို့ပြောပါတယ်
ကျွန်တော်နိုင်ငံလက်လက်ရပြီးကြတဲ့ဒီကနေ့အရန်ကိုမြန်မာနိုင်ငံရဲ့ဤသူတွေကိုဒီမိုကရေစီအနာဂတ်ကိုအားလုံးအသက်ကိုအရန်ကိုထူကြတဲ့အံပွဲတစ်ခုလို့ပဲကျွန်တော်တို့ပြောချင်ပါတယ်။အဲသမရာကြီးကနိုင်ငံကျေးဇူးမိန့်ခွန်းပေါ့နော်။အစိုးရအဖွဲ့အနေနဲ့ National Reconciliation ပေါ့အမျိုးသားပြည်နယ်ပြည်ညရေးပြည်တွင်းငြိမ်းချမ်းရေး Federal ပြည်ထောင်စုဖြစ်ပေါ်ရေးတဲ့ဟာတွေကိုပူးပေါင်းပြီးတော့လုပ်မယ်။ပြီးတော့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်လည်းလုပ်မယ်ဆိုပြီးတော့ပြောဆိုသွားတယ်။ဒါဟာ policy ပါ။ဒီမူဝါဒကကျွန်တော်နိုင်ငံမှာစီးပွားများကြပါပြီ။နောက်တစ်ခုလည်းကျွန်တော်တို့ရှင်းမှန်းတာကအမျိုးသားပြည်စည်းညီညွတ်ရေးပေါ့ National Solidarity ကိုပေါ်ဆောင်နိုင်ဖို့အတွက်စကားပြောလို့ရနိုင်တဲ့အခြေအနေမျိုးစရောက်ပြီလို့ကျွန်တော်တို့ညွှန်လင့်ပါတယ်။ပြီးတော့ ဖြစ်နိုင်မယ်ဆိုလို့ရှိရင်တော့မျိုးသားပြည်နယ်တည်မြဲရေးအတွက်ပြည်တွင်းပြပါရှိနေတဲ့အကျဉ်းဆောင်တွေထဲမှာရှိနေတဲ့အင်အားစုတွေအားလုံးအတွက်ကိုအထွေထွေလွန်မြင်းချမ်းသာခွင့်ကနေပြီးတော့စတင်ကျင်းပါတယ်ဒီ General Amnesty ရဲ့တကယ်တမ်းပတ်ပြီးတော့ Famous Vision နိုင်ငံရေးရတဲ့မှာမှုတွေတော်တော်ကြီးကိုရောသွားပါမယ်ပြီးတော့နိုင်ငံတကာရဲ့ကြိုဆိုမှုပေါ့နော်ဒီကြိုဆိုမှုဟာကျွန်တော်နိုင်ငံစီးပွားရေးလည်းဖြစ်တယ်လူခွင့်ရေးလည်းဖြစ်တယ်စသဖြင့်ပါနော်ကျွန်တော်ကာဝေးရေးအတွက်မှာလေအဲ့ဒီနိုင်ငံသားရေးမူဝါဒကနေပြီးတော့အားဖြည့်ပေးသွားနိုင်တဲ့ကာဝေးရေးစနစ်မျိုးရဖြစ်ဆက်ပြီးတော့သွားမှာပါကျွန်တော်တို့ကတော့အကောင့်တက်ကနေမြင်ပါလေဒီနေ့ဒီချိန်မှာဒီတပ်ရိုးရိုးပြောရရင်တော့ကျွန်တော်တို့အရပ်သားဆိုတာဒီကနေ့ဆက်တက်ပြီပေါ့ဗျာဝင်းသားဗျာအရန်ကောင်းပါလေကျွန်တော်ဒီကနေ့နဲ့အရန်ဝင်သားပါလေ
မြန်မာကဗျာလောကမှာထင်ရှားတဲ့ကဗျာဆရာတူဖြစ်တဲ့ဆရာအောင်ချင်းကတော့အခုအချိန်တွေကိုသူ့အနေနဲ့အတိုင်းမသိပါဆိုတဲ့စကလုံးငါလုံးပဲပြောပြစီလို့အခုလို့ပြောပါတယ
်။ကိုလုံးကတော်တော်ကြီးဝန်တာဖြစ်နေကြ။အဲ့ဒါလည်းဝန်တာပါ။နောက်လူတွေကတော့ဒါကောင်းပါစီပေါ့လေ။တကယ်ဝန်လည်းဝန်တာတိုင်းပါ။ဒီဖြစ်နေကိုထင်တာတဲ့ဒီကတော်တော်ကြီးကိုပြောနေကြပေါ့။ဟိုဟာခုနကပြားတော့ခုနမှစုံစီကိုခံစားလို့ရတဲ့ဒီကြည့်လိုက်ရတယ်။အဲ့တည်းကကြည့်နေမဲ့စဉ်းစားမိတော့လင်းငါလုံးပါပဲ။အတိုင်းမသိပါ။အဲ့ငါလုံးပါပဲ။
သမရသည်ဦးထင်ကျော်ဦးဆောင်တဲ့အစိုးရတဲ့အဖွဲ့ပေါ်ပေါက်လာခြင်းနဲ့သမရရဲ့နိုင်ငံတော်အခြေပြမေခွန်းနဲ့ပတ်သက်လို့နိုင်ငံရေးနဲ့စာပေနယ်ပယ်ကထင်ရှားတဲ့ပုံကိုတချို့ရဲ့စကားတွေတင်ပြလိုက်တာပါခင်ဗျာ